ပြည်ထောင်စုနိုင်ငံမျိုးကခရီးရန်ဖျားကြောင်တစ်ခုမှာဓာတ်ကင်ဆောင်ထားတဲ့သူတယောက်ကတိုက်ခိုက်ခဲ့တာကြောင့်လူ၃ယောက်သေဆုံးသွားခဲ့ပါတယ်။ဒီဓာတ်ကင်ဆောင်ထားတဲ့သူဟာအလာဟူအက်ဘာလို့ဩပြီးအမျိုးသမီးတစ်ဦးကိုခေါင်းဖျက်တတ်ခဲ့တယ်လို့နောက်ထပ်၂ယောက်ကိုလည်းတတ်ခဲ့တယ်လို့ပြည်ထောင်စုရဲတပ်ဖွဲ့နဲ့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံမျိုးတော်ဝန် Christian Estrosi ကတော့ဒါဟာအကြမ်းဖက်ဝါဒဆွဲကင်နဲ့တိုက်ခိုက်မှုဖြစ်တယ်လို့ Twitter ကနေပြောလိုက်ပြီးဒီတိုက်ခိုက်မှုဟာ Notre Dame ဖျားကြောင်သားမှာဖြစ်တယ်လို့ပြောပါတယ်။တိုက်ခိုက်တဲ့သူကိုတော့ရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းလိုက်တယ်လို့လည်းဆိုပါတယ်။ဖျားကြောင်အတွင်းမှာတည်ဆုံးခဲ့တဲ့သူတယောက်ဟာဖျားကြောင်ရဲ့အကြီးအကဲတယောက်ဖြစ်တယ်လို့မှတ်ယူကြောင်း SRC ကပြောပါတယ်။ဒီအကြမ်းဖက်တိုက်ခိုက်သူဟာရဲတပ်ဖွဲ့ကသူ့ကိုဖမ်းဆီးပြီးတဲ့နောက်မှာတော့မှအာလာဟူအက်ဘာဆိုပြီးတော့ဆက်ပြီးတော့ချွေးကြော်အောင်ဟဲနေတော့မယ်လို့ပြောပါတယ်။ရဲတပ်ဖွဲ့ကသူ့ကိုပြစ်ခတ်ဖမ်းဆီးခဲ့တာဖြစ်ပြီးတော့တန်ရန်ရသွားတဲ့အတွက်သူ့ကိုစေယုံကိုပို့ဆောင်ထားတယ်လို့လည်းနီးစ်မျိုးတော်ဝန်ကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ခြားလူအများပြားလည်းတန်ရန်ရသွားခဲ့ပါတယ်။ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးဖို့သူတို့ကညွှန်ကြားထားတယ်လို့လည်းအကြံဖက်ဝါဒတံပြန်တိုက်ဖြတ်ရေးပြင်သစ်အစိုးရရှေ့နေဌာနကပြောပါရခင်ဗျာ။